အခုဒီသင်ခန်းစာမှာကတော့ lesson 3ရဲ့ slide 23ကနေစောင့်ပါပါ lesson 3 slide 23ကိုကြည့်နေပါတယ်ဒီမှာကသရုပ်ဓာတ်မြောက် biomolecule ဖြစ်တဲ့ nucleotide တွေကိုတွေ့ရမှာပါ nucleotide တွေရဲ့ဖွဲ့စည်းပုံကနည်းနည်းလေးပို့ပြီးတော့ရှုပ်ထွေးပါတယ်အဲ့ဒီမှာသူကအပိုင်း3ပိုင်းပါတယ်အပိုင်း3ပိုင်းမှာ nitrogenous base လို့ခေါ်တဲ့အနည်းနဲ့ရေးထားပါတော့ nitrogenous base လို့ခေါ်တဲ့ nitrogen တွေပါတဲ့ molecules တွေရဲ့ပစ္စကံပုံဖြစ်တဲ့ sugar molecule ဖြစ်တဲ့ pentose sugar တွေ pentose sugar တွေကိုအောက်မှာအနည်းနဲ့ရေးထားတယ်အနည်းနဲ့လည်း wine ထားတယ်ပေါ့နော်အဲ့ဒါ pentose sugar နှစ်မျိုးပေါ့သူ့ရဲ့ general structure ကတော့အလယ်မှာပြထားပါတယ်အဲ့ဒီ pentose sugar ရဲ့ negative charge တွေပါတဲ့ phosphate group phosphate group ဆိုတာကိုညနေထိုးပြီးတော့အနည်းနဲ့ရေးထားပါတယ်မြင်သာအောင်လို့ပါအဲ့ဒီပိုင်း3ပိုင်းပါပါတယ် nitrogenous base မှာမှ ring တစ်ခုတည်းပါတဲ့ pyrimidine အပေါ်ဆုံးအပုံကြည့်အောင်ပါအဲ့မှာ ring လေးတွေတစ်ခုစီပဲပါတဲ့ pyrimidine ဆိုတဲ့အမျိုးအစားရှိတယ်လို့မျိုး ring နှစ်ခုပါတဲ့ purine ဆိုတဲ့အမျိုးအစားလည်းရှိပါတယ် pyrimidine အမျိုးအစားမှာမှ cytosine, thymine နဲ့ uracil ဆိုပြီးတော့3မျိုးရှိတယ်pyrimidine အမျိုး pyrimidine အမျိုးအစားပေါ့နော်နောက် purine မှာကျတော့ adenine နဲ့ guanine ဆိုပြီးတော့2မျိုးရှိပါတယ်ပြီးတော့ pentose sugar မှာလည်း2မျိုးရှိတယ်တစ်မျိုးကတော့ oxyribose ribose လို့လည်းလွယ်လွယ်ခေါ်ပါတယ်အတူချုပ်ပြီးတော့ now နောက်တစ်ခုကတော့ deoxyribose ပေါ့နော်အဲ့ဒီ2မျိုးရှိတယ်ကွာခြားချက်ကလေးကို chemical structure မှာကြည့်မယ်ဆိုလို့ရှိရင် deoxyribose မှာ2 prime position မှာ OH အစား hydrogen ပါတယ်အဲ့မှာအနီအောင်နဲ့ wind ပြထားတဲ့ပုံထဲမှာကြည့်မယ်ပေါ့နော်အဲ့ဒါဆိုရင်အောက်ဆုံးရဲ့ပြင်စကန်အောက်ဆုံးအနားမှာပေါ့နော် OH နဲ့ H ဆိုပြီးတော့ deoxyribose မှာရေးထားတယ် ribose မှာကျတော့ OH နှစ်ခုလုံးပေါ့နော်အဲ့တော့ two prime position မှာ hydrogen ပဲပါတာကို deoxyribose လို့ခေါ်တယ်ဒီနေရာမှာရှင်းပြစရာရှိတာကကာဗွန်တွေကိုနံပါတ်တက်ထားတဲ့အကြောင်းပါ sugar တွေအကြောင်းကိုပြောတော့ရှင်းပြသလိုပဲ down လေးတွေဒီပြင်စကန်down လေးတွေမှာဘာမှရေးမထားပေမဲ့ကာဗွန်ရှိတယ်လို့ယူဆပါမယ် nitrogenous base နဲ့ဆက်နေတဲ့ carbon ကို1 prime လို့သတ်မှတ်တယ်အဲ့ဒါကိုညာဘက်မှာပုံနဲ့ပြထားပေါ့နော်ညာဘက်ကပုံမှာညာအနီနဲ့ပြထားတဲ့ညာအနီလေးနဲ့ပြထားတဲ့နေရာ2 prime position မှာဘာလို့လဲဆိုတော့1 prime position ဆိုတာ nitrogenous base nitrogen နဲ့ပါတဲ့ compound အဲ့ဒီဟာနဲ့ဆက်နေတဲ့ဟာကို1 prime လို့ by convention သတ်မှတ်တယ်ဒါကြောင့်မလို့ဒီမှာ3 prime ဆိုတာဖြစ်လာတယ်ပြီးတဲ့ခါကျတော့4 prime ပြီးတော့5 prime carbon ဆိုပြီးတော့ဈာနဲ့ရေးထားပါတော့အဲ့ဒါအဲ့လိုမျိုးဖြစ်လာတာပေါ့ deoxyribose မှာကအဲ့ဒီ2 prime position မှာ OH group အစား hydrogen ပဲရှိတယ်ဒါကြောင့် deoxy ဆိုတဲ့စကားလုံးသုံးတာပါ d ဆိုတာကမရှိခြင်းဆုံးရှုံးခြင်းကိုစားပြုတယ် deoxy ဆိုတော့ oxygen မရှိခြင်းလို့နားလည်ရပါတယ်ဒါကတော့ core wall ကိုအလွတ်ကြရာကြီးမဟုတ်ပဲနဲ့နားလည်အောင်စဉ်းစားပြီးတော့ပြောပြတာပေါ့နော် nucleotide တွေမှာခုနကပြောတဲ့အတိုင်းနဲ့ nitrogenous base pentose sugar နဲ့ phosphate group တွေနဲ့ဖွဲ့စည်းထားတယ် nucleotide တစ်ခုနဲ့တစ်ခုဆက်သွားပြီးတော့အတန်းရှည်ကြီးဖြစ်သွားလို့ရှိရင်အဲ့ဒီ biomolecule ကို nucleic acid လို့ခေါ်ပါတယ်ဒါကဒီ nucleic acid ဆိုတာ nucleotide တွေအများကြီးနဲ့ဖွဲ့စည်းထားတဲ့ molecule ပေါ့ polynucleotide လို့ခေါ်လို့ရရပါတယ် polynucleotide ဖြစ်လာဖို့အတွက်ကတော့ရှိပြီးသား nucleotide ရဲ့3 prime position 3 prime position မှာရှိနေတဲ့ OH group နဲ့အသစ်ဝင်လာတဲ့ nucleotide က5 prime position မှာရှိနေတဲ့ phosphate group တို့ဆက်သွားကြတာပေါ့အဲ့တော့ကိုပို့ပြီးတော့မြင်လွယ်အောင်လို့share slide ကိုကြော်ပြီးတော့ကြည့်အောင် slide 25ကိုတွားပါမယ်အခု slide 25မှာအနီနဲ့ဝိုင်းပြထားတဲ့နေရာကိုကြည့်အောင်အဲ့မှာမှအဲ့ဒါကဘာကိုပြထားလဲဆိုတော့ nucleotide နှစ်ခုကြားထဲက3 prime OH group အရင်ကတော့ OH ရှိတော့ပေါ့နော်အဲ့ဒီဟာနဲ့5 prime phosphate group တို့သူတို့ဆက်သွားကြတဲ့နေရာဝိုင်းပြီးတော့ပြထားတာပါအဲ့တော့ဒါက nucleotide တစ်ခုပေါ့နောက်ဒီမှာကတော့ nucleotide နှစ်ခုပေါ့တကယ်လို့ slide ကိုလိုက်ပြီးတော့ကြည့်နေဆိုလို့ရှိရင် Y ရောင်ခြေထားတဲ့ဟာကဒါ thymine ဆိုတဲ့ nucleotide တစ်ခုပြီးတော့ guanine ဆိုတဲ့ nucleotide ဒုတိယတစ်ခုပေါ့သူတို့နှစ်ခုက3 prime thymine က3 prime group နဲ့ guanine က5 prime phosphate group တွေဆက်ပြီးတော့နှစ်ခုတွဲရဖြစ်သွားပါဘူး အဲ့ဒါဆိုရင် slide 23ကိုပြန်သွားကြည့်အောင် slide 23မှာ nucleotide တွေမှာမှာ deoxyribose နဲ့လုပ်ထားလို့ရှိရင် deoxyribose nucleic acid လို့ခေါ်တယ်။ဒါ nucleotide တွေအများကြီးဆက်သွားပြီးတော့ nucleic acid ပေါ့။ဒါပေမဲ့လုပ်ထားတာကသူမှာရှိတဲ့ pentose sugar တွေအကုန်လုံးက deoxyribose နဲ့ပဲလုပ်ထားတယ်။အဲ့ဒါဆိုရင် deoxyribose nucleic acid လို့ခေါ်တယ်။အဲ့ဒါကိုအတူချုံပြီးခေါ်လိုက်တဲ့အခါကျတော့ DNA ပေါ့နော်။လူဒီတော်တော်များများရင်းနှီးကြမယ်စကလုံးဖြစ်မယ်လို့ထင်ပါတယ်။မျိုးရိုးပီစာကိုတည်ဆောင်တဲ့molecule ပေါ့ DNA အပြင်နောက် nucleic acid နောက်တစ်မျိုးလည်းရှိသေးတယ်။အဲ့ဒီ nucleic acid ကတော့ ribose sugar နဲ့လုပ်ထားတဲ့ ribonucleic acid အတူပေါက်ခေါ်တော့ RNA ပါ။ဒီညာဘက်မှာရေးထားတဲ့အင်္ဂလိပ်စာတွေကများတယ်လို့ထင်ရပေမဲ့ခုနကရှင်းသွားတဲ့ဟာတွေအကုန်လုံးကဒီရေးထားတဲ့ဟာတွေရှင်းသွားတာပါ။ဒီမှာ purine နဲ့ pyrimidine အကြောင်းပြောထားတယ်ပြီးတဲ့ခါကျတော့ဒီသတ်မှတ်တယ်ပေါ့နော် 5 prime ဆိုတာပါလဲဆိုတာကိုသတ်မှတ်တယ်ဒါကိုပြောထားတယ်ပြီးတော့ nucleotide နှစ်ခုဘယ်လိုဆက်ပါလဲဆိုတဲ့အကြောင်းပြောထားတယ်အခုညာဘက်မှာကြည့်မယ်ဆိုရင် when a polynucleotide forms the incoming nucleotides 5 prime phosphate group attaches to the 3 prime hydroxyl group at the end of the chlorine chain 5 prime မှာရှိတဲ့ phosphate group ဝင်လာတဲ့nucleotide ရဲ့ phosphate group က3 prime hydroxyl group ရှိပြီးသား chain ရဲ့ရှိပြီးသား nucleotide ရဲ့ 3 prime OH group နဲ့ဆက်သွားပါဘောနော်အဲဒါကြောင့်မလို့ဒီ nucleotide နှစ်ခုဆက်သွားတာနောက်ပြီးတော့အမှဂျေးထားတာကတော့ဒီ deoxyribose နဲ့ ribose အကြောင်းရှင်းတာပါနောက်ကတော့ပြောသွားတဲ့အတိုင်းပဲ2 prime position မှာ H ပဲရှိတယ် OH အစား H ပဲရှိတယ်အဲ့ဒါဆိုလို့ရှိရင် deoxyribose လို့ခေါ်ရပါမယ်အခု slide 24ကိုရောက်ပါပြီ slide 24မှာကတော့ nucleic acid molecule ပြတာပါလေအတိအကျဆိုရမယ်ဆိုရင်ဒါ DNA molecule ပါ deoxyribose နဲ့လုပ်ထားတဲ့ nucleotide တွေနဲ့ဖွဲ့စည်းထားပါတယ် DNA molecule ရဲ့အစွန်းတစ်ဖက်နဲ့တစ်ဖက်ဟာမတူပါဘူးဒါဒီ DNA molecule ကိုကျိုးတစ်ချောင်းလို့မြင်မယ်ဆိုလို့ရှိရင်ဒါ nucleotide တကုံးပေါ့နော် DNA molecule တကုံးကိုကျိုးတစ်ချောင်းလို့မြင်မယ်ဆိုလို့ရှိရင်အစွန်းတစ်ဖက်ရှိတယ်အဲ့အစွန်းတစ်ဖက်ကမတူဘူးပေါ့နော်အဲ့ဒါအစွန်းတစ်ဖက်က3 prime ဖြစ်ပြီးတော့နောက်အစွန်းတစ်ဖက်ကတော့5 prime ပေါ့အဲ့ဒီ5 prime ကို3 prime လို့ဆိုတာကခုနပြောတဲ့pentose ခုနပြောတဲ့ sorry phosphate group နဲ့ဒီ OH group စီကအဲ့ဒီကနေလာတာပေါ့နော်အဲ့တော့အဲ့ဒီ directionality လို့တော့အင်္ဂလိပ်လိုညွှန်းတယ်ပေါ့အဲ့ဒါကအစွန်းတစ်ဖက်ကနေတစ်ဖက်လာရာကိုအဲ့ဒီအကြောင်းနားလည်အောင်လို့ slide 25ကိုနည်းနည်းကြော်ပြီးကြည့်မယ် nucleotide တစ်ခုနဲ့တစ်ခုဆက်ဆက်သွားတဲ့အခါမှာအစွန်းတစ်ဖက်မှာတော့ 5 prime phosphate group ဆို phosphate group ရှိပြီးတော့ဒါအပြာရောင်နဲ့ဝိုင်းပြထားပါတယ်နောက်အစွန်းတစ်ဖက်မှာတော့ 3 prime OH group ဆိုတာရှိပါတယ်ဒါကတော့ DNA strand nucleotide တွေနဲ့ဖွဲ့စည်းထားတဲ့ DNA တကုံးမှာပေါ့နော်။တဘာဝမှာရှိတဲ့ DNA molecule ဟာ DNA strand နှစ်ခုနဲ့ဖွဲ့စည်းထားတယ်။ဟိုကျိုးနှစ်ချောင်းပေါ့နော်။ကျိုးနှစ်ချောင်းနဲ့ဖွဲ့စည်းထားတယ်လို့မျက်စိနဲ့မြင်လို့ရပါတယ်။အဲ့ဒီ strand နှစ်ခုဟာဆန့်ကျင်ဘက်လာယာတွေနဲ့အပြိုင်ရှိနေပါတယ်။ဒါကိုအင်္ဂလိပ်လိုတော့ antiparallel လို့သုံးတယ်ပေါ့နော်။ဒီမှာအနည်းငယ်ရေးထားတဲ့ antiparallel လို့သုံးတယ်အဲ့တော့ကိုရှင်းရရင်တော့ DNA နှစ်ကုန်းမှာတကုန်းက5 prime နဲ့3 prime ကိုတွားနေရဆိုလို့ရှိရင်နောက်တဲ့တကုန်းက3 prime နဲ့5 prime ပေါ့နော်ဒီမှာ slide ပုံမှာလည်းမြင်ရပါဒီ slide ပုံမှာအနည်းနဲ့ရေးထားတယ် 5 prime to 3 prime နဲ့ 3 prime to 5 prime ဒါကိုအဲ့ဒါကို slide 25မှာတွေ့ရမယ်ပုံမှာတွေ့နေတဲ့ပေါ်မှာတွေ့နေရတဲ့ dash line တွေဒီမှာ dash line လေးတွေပေါ့နော်အဆက်ဆက်ကလေးနဲ့ရေးထားတဲ့ line တွေအဲ့ဒါတွေကတော့ hydrogen bond တွေပူဇော်ဖြစ်ပါတယ် hydrogen bond တွေအကြောင်းကတော့ပြီးခဲ့တဲ့သင်ခန်းစာတွေမှာတော်တော်များများပြောခဲ့ပြီးပါပြီ hydrogen bond တွေရဲ့အတွက် peptide စီမှာ DNA strand တစ်ခုစီရဲ့အပိုင်းတစ်ပိုင်းပေါ့နော်ဒီမှာကတော့ဒါ DNA strand တစ်ခုရဲ့အပိုင်းပိုင်းကိုပဲဖြတ်ပြီးတော့ကြည့်တယ်လို့ယူဆကြရအောင်အဲ့ပိုင်းတစ်ပိုင်းစီကိုတွေ့ရမှာပါတကုံးက5 prime to 3 prime နောက်တကုံးကတော့ 3 prime to 5 prime နေနေရှိနေတယ်။ဒါကိုဒီသဘောတရားကိုသူကအဲ့ဒါ antiparallel လို့သုံးတာပေါ့နော်။ Sentinel နဲ့ ဆင်းရဲပဲလာရရင်းနဲ့အပြိုင်ရှိနေတယ် slide 24မှာပြန်ကြည့်မယ်ဆိုရင် DNA strand နှစ်ခုကိုနောက်ပုံစံတစ်မျိုးနဲ့ပြထားတာပါ DNA strand နှစ်ခုဟာကြောင်းလင်းလေးကပုံစံနဲ့ရှိနေပါတယ်လိမ့်နေတဲ့ဖဲချိုးပုံပေါ့နော်ဒီပုံမှာတော့အဲ့ဒီပုံဟာဘာကိုကစားပြုလဲဆိုတော့ sugar phosphate backbone ကိုကစားပြုပါတယ် nitrogenous base တွေကတော့အလယ်မှာရှိနေပါတယ်အလယ်မှာတစ်ခုနဲ့တစ်ခု hydrogen bond တွေနဲ့ဆက်နေကြပါတယ် phosphate group တွေက negative charge ရှိတယ်ဆိုတော့မှတ်မိကြမှာပါခုနကစောစောက slide မှာပြသွားပါတော့အဲ့ဒီတော့ cell တွေမှာရှိနေတဲ့ water molecule တွေနဲ့ interact လုပ်ဖို့သူတို့အတွက်သင့်တော်တယ်ပြီးလို့ညီတယ် nitrogenous base တွေကလည်းသူတို့အချင်းချင်းပဲစုစည်းပြီးတော့အလယ်မှာပဲရှိနေတဲ့အတွက် water molecules တွေနဲ့ interact လုပ်စရာမလိုတော့ပါဘူး cell တွေမှာ water molecule တွေများနေတဲ့အတွက်ဒီလိုမျိုးဖွဲ့စည်းပုံမျိုးဖြစ်လာရပါတယ်လို့ယူဆပါတယ်ဒီမှာရေးထားတဲ့စာလေးကိုနည်းနည်းကြည့်ကြည့်မယ်ဆိုလို့ရှိရင် DNA double strand အကြောင်းပြောပြီးပြီ strand တစ်ခုပေါ့နော်နှစ်ကုန်းရှိတယ်ဒါတဘာဝမှာရှိတဲ့ DNA ကျမတို့ကိုခဏလေးမှာရှိနေတဲ့ DNA က strand double strand ပေါ့ပြီးတော့ directionality အကြောင်းပြောခဲ့တယ်တစ်ခုက3 prime to 5 prime ကိုသွားနေဆိုလို့ရှိရင်နောက်တစ်ခုက5 prime to 3 prime ပြီးတော့ entire parallels written ချောတဘာဝကိုလည်းပြောခဲ့ပါတယ်ပြီးတော့ဒီမှာ sugar phosphate backbone အောက်ကအင်္ဂလိပ်စာတွေရေးတာ sugar phosphate backbone ကြောင့်ရယ်ပြီးတော့ကစား hydrogen bonding ရယ် slide 25ကိုပြန်သွားလို့ရှိရင်တော့အဲ့ကသဘောတရားတော်မမြောက်တော့ရှင်းခဲ့ပြီးပါပြီ anti parallel ဆိုတဲ့သဘောတဘာဝကို chemical structure အနေနဲ့မြင်ရတာပါနောက်ထပ်ဖြည့်ပြောစရာရှိတာကတော့ bare nucleotide တွေကတစ်ခုနဲ့တစ်ခုတွဲကြလဲဆိုတာပါပဲအရင်ကသင်ခဲ့တဲ့အတိုင်းပဲ nucleotide nitrogenous base တွေပေါ်မူတည်ပြီးတော့ nucleotide လေးခု꿰သွားပါတယ်အတူောက်ခေါ်ရမယ်ဆိုလို့ရှိရင်တော့ ATGC ပါအဲ့တော့ဒါကို slide 23မှာတွေ့ခဲ့တယ်ပေါ့နော် adenine thymine guanosine cytosine ဆိုရဟောပေါ့နော်အဲ့ဒီမှာ DNA မှာအသုံးများတာက DNA မှာသုံးတာက cytosine နဲ့ thymine နဲ့ adenine နဲ့ guanine နဲ့ RNA မှာသုံးတာကတော့uracil ရဲ့ cytosine ရဲ့ adenine နဲ့ guanine နဲ့အဲ့တော့အခု DNA အနေနဲ့ပဲသွားကြရအောင် DNA မှာဆိုလို့ရှိရင်ဘာနဲ့ဘာနဲ့တွဲလဲဆိုတော့ A နဲ့ D နဲ့ adenine နဲ့ thymine နဲ့တွဲပါတယ်အဲ့လိုတွဲတာကအဲ့ဒီလိုတွဲတာကိုတော့ complementary base pairing base pair လို့ခေါ်ပါတယ်အဲ့ဒီအသုံးလုံးက nucleotide တွေအတွက်တက်သုံးတာပါ A နဲ့ D နဲ့ဟာတစ်ခုနဲ့တစ်ခုဖြည့်ပဲတွေဆိုတဲ့အဓိပ္ပာယ်မျိုးပေါက်ပါတယ်တို့တူပဲ C နဲ့ G နဲ့ C နဲ့ G နဲ့ဟာလည်း C နဲ့ G နဲ့တွဲတွေပါ complementary base pair ဖြစ်လာတာဒီ nucleotide တွေ hydrogen bond နဲ့ interact လုပ်နိုင်လို့ပါအဲ့ဒါကဒီမှာပြထားပါတယ် dash line လေးနဲ့ပေါ့နော်A နဲ့ D နဲ့ကြားထဲမှာ hydrogen bond နှစ်ခုရှိပြီးတော့ဒါကိုမြင်ရပါတယ် chemical structure တွေအနည်းငယ်လည်းမြင်ရတယ်ပေါ့နော် adenine နဲ့ guanine နဲ့ sorry adenine နဲ့ thymine နဲ့ကြားထဲမှာ dash line လေးနှစ်ခုရှိတယ်အဲ့ဒါ hydrogen bond နှစ်ခုကိုစောင့်ကြည့်ရယ် C နဲ့ G နဲ့ကြားထဲမှာ hydrogen bond သုံးခုရှိပါတယ် complementary base pair ရာသက်ရှိတွေအတွက်တော်လေးရေးကြည့်ရယ်ပေါ့နော်အခုချိန်ထိကတော့တစ်ချက်တော့ပြောခဲ့တယ်ပေါ့နော်အခုချိန်ကြီးပေးချာမပြောရသေးတာ DNA molecule တွေကသက်ရှိတွေရဲ့မျိုးရိုးဗီဇာကိုတည်ဆောက်နေတယ်ဆိုတာပါပဲအဲ့ဒီမျိုးရိုးဗီဇာကိုမျိုးဆက်တစ်ခုအနေနဲ့တစ်ခုလက်ဆင့်ကန်နိုင်တာက complementary base pairing ဆိုတဲ့ဂုဏ်သတိကြောင့်ပါဒါဟုတ်တော့နောက်သင်ခန်းစာတွေမှာဆက်ပြီးတော့ပြောသွားမှာပါဒီမှာတော့ညာဘက်မှာပြထားတာကမှတ်လို့လွယ်အောင်ပေါ့နော် A နဲ့ D နဲ့ကြားထဲမှာ hydrogen bond နှစ်ခုရှိတယ်ဒါကြောင့်မလို့ညီညာချင်းတို့ပုံစံနဲ့ပြထားပြီးတော့ C နဲ့ G နဲ့ကြားထဲမှာ hydrogen bond သုံးခုရှိတယ်ဆိုတော့အဲဒီကြားထဲကမြင်းလေးသုံးခုက hydrogen bond သုံးခုကိုပူစားပြရပါမယ်